အိန္ဒိယနိုင်ငံကိုဝါမြို့မှာအောက်တိုဘာလထဲမှာကျင်းပမယ် BIMSTEC and BRICS ပူးတွဲထိပ်သီးညီလာခံကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်စီတီတက်ရောက်မှာဖြစ်ပါတယ်။မြန်မာနိုင်ငံရဲ့စိုက်ပျိုးရေးနဲ့စွမ်းအင်ကဏ္ဍတွေမှာပူးပေါင်းဆောင်ရွက်သွားနိုင်ရေးဒီညီလာခံမှာဆွေးနွေးနိုင်လိမ့်မယ်လို့မြန်မာအစိုးရဘက်ကမျှော်လင့်နေရပါ။ဆက်သွယ်မေးမြန်းထားတဲ့ကိုညံဝဲအောင်ကအပြည့်စုံကိုပြောပြပေးမှာပါ။
အောက်တိုဘာလ15နဲ့16ရက်အိန္ဒိယနိုင်ငံကိုဝါမြို့မှာကျင်းပမယ်ရှစ်ကြိမ်မြောက် BRICS ထိပ်သီးညီလာခံကိုBIMSTEC အဖွဲ့ဝင်နိုင်ငံကခေါင်းဆောင်တွေတက်ရောက်ဖို့ဖိတ်ကြားထားတာကြောင့်အဲ့ဒီညီလာခံကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တက်ရောက်မှာဖြစ်ကြောင်းနိုင်ငံသားဥက္ကဋ္ဌဌာနအမြဲတမ်းအတွင်းဝန်ဦးကျော်စေရက VOA မြန်မာပိုင်းကိုပြောပါတယ
်။အိန္ဒိယကပေါ့ဂိုဝါမှာပေါ့နော်56မှာ BIMSTEC နဲ့ BRICS ဆိုတာရှိပါတယ်။အဲ့ဒါ Outreach Summit of the BIMSTEC and BRICS Partners ဆိုပြီးတော့အဲ့လိုမျိုးပါ။အဲ့တော့ထားတဲ့သူများသဖြင့် BIMSTEC တခုလို့ရတယ်နောက်က BRICS တခုလို့ရတယ်အဲ့ဒီကိုပေါင်းပြီးတော့မှဒီ summit လုပ်တဲ့သဘောပါ။အဲ့ဒါကိုဖိတ်ထားတာပါ
။လေးကြိမ်မြောက် BRICS ထိပ်သီးညီလာခံကို2012ခုနှစ်တုန်းကလည်းအိန္ဒိယနိုင်ငံ New Delhi မြို့မှာလက်ခံကျင်းပခဲ့ပြီးအခုတခါ7ကြိမ်မြောက်ညီလာခံကိုထပ်မံကျင်းပတာဖြစ်ပါတယ်။စီးပွားရေးကုန်သွယ်မှုအတွက်ဖွဲ့စည်းထားတဲ့ BRICS အဖွဲ့ဝင်နိုင်ငံတွေထဲမှာဗရာဇီး၊ရုရှား၊အိန္ဒိယ၊တရုတ်၊တောင်အာဖရိကနိုင်ငံတွေပါဝင်ပြီးတောင်အာရှနဲ့အရှေ့တောင်အာရှနိုင်ငံတွေနဲ့ဖွဲ့ထားတဲ့BIMSTEC ထဲမှာတော့ဘင်္ဂလားဒေ့ရှ်အိန္ဒိယမြန်မာသီရိလင်္ကာထိုင်းဘူတန်နဲ့နီပေါနိုင်ငံတွေပါဝင်တာဖြစ်ပါတယ်စီးပွားရေးပူးပေါင်းဆောင်ရွက်ဖို့ဖွဲ့ထားတဲ့ BIMSTEC နိုင်ငံတွေအနေနဲ့ BRICS အဖွဲ့ဝင်နိုင်ငံတွေနဲ့ပူးတွဲကျင်းပမဲ့ညီလာခံကနေမြန်မာနိုင်ငံအတွက်ဘယ်လိုရလဒ်ကောင်းတွေမျှော်လင့်နိုင်မလဲဆိုတာကိုတော့နိုင်ငံကြီးဌာနအမြဲတမ်းအတွင်းဝန်ဦးကျော်စရာကရှင်းပြပါဗျာ
အော်မြန်မာကတော့ BIMSTEC မှာတက်တက်ကြွကြွပါတယ်။ဒီရောက်မှာဆိုစီးပွားရေးပူးပေါင်းဆောင်မှုရှိတယ်၊ဘက်ဆုပ်ပူးပေါင်းဆောင်မှုရှိတယ်။မြန်မာနိုင်ငံတော့များသီးရန်တော့ဒီကိုအာတန်နဲ့စိုက်ပျိုးရေးတို့တော့ကစွန့်ရင်တို့အဲ့လိုမျိုးနဲ့ကျွန်တော်များသီးရန်ပူးပေါင်းဆောင်ရွက်ပြီးတော့ဒီနိုင်ငံတာဝန်ခံတဲ့ကဏ္ဍတွေပေါ့နော်။အဲ့ဒါမှာတော့ကျွန်တော်တက်တက်ကြွကြွဆောင်မှုရှိပါတယ
်။2014ခုနှစ်တုန်းကလည်း BIMSTEC ညီလာခံတစ်ခုကိုမြန်မာနိုင်ငံကအင်ရှင်အဖြစ်လက်ခံကျင်းပခဲ့မှုပါတယ်။BRICS နဲ့ BIMSTEC ပူးတွဲထိပ်သီးညီလာခံကိုထိပ်သီးမြန်မာခေါင်းဆောင်တူတက်ရောက်ခြင်းအတွက်အလားအလာကောင်းတွေမျှော်လင့်နိုင်တယ်လို့မြန်မာနိုင်ငံစစ်မှုကုန်သည်ကြီးများအသင်းချုပ် UMFCCI ဥက္ကဋ္ဌဦးဝင်းအောင်ကပြောပါတယ
်။ဒါတွေကဟိုစီးပွားရေးအရာလဲဒီကမ္ဘာလုံးနဲ့ဟိုပူးပေါင်းဆောင်ခြင်းအပြင်တော့စီးပွားရေးနယ်ပယ်ကျေပြန့်လာမယ်ဆိုတဲ့သဘောပဲတောင်းပါတယ်ခင်ဗျာ။ဒါလည်းဒီစုဖွဲ့ထားတဲ့ဒီစီးပွားရေးနိုင်ငံရေးစုဖွဲ့ထားတဲ့အဖွဲ့တွေဒါထိတွေ့တာကတော့တိုင်းပြည်အတွက်အကျိုးရှိမှာပါခဲ့။အိန္ဒိယနဲ့ဆိုရင်ကျွန်တော်တို့ဒါလုပ်ငန်းဆောင်မှုတွေအများကြီးရှိတာပဲ။ဘင်္ဂလားဒေ့ရှ်နဲ့ဆောင်မှုတွေရှိတာပဲ။နေဇာပေါ့အထူးသဖြင့်တော့နေဇာ water trade တွေရှိတယ်နော်။ဒါတွေအများကြီးကြေကြေလေးနဲ့ဆောင်ရလာနိုင်တဲ့နေသားတွေလည်းရှိပါတယ်
။ BIMSTEC နိုင်ငံတွေကြားညီလာခံတွေကျင်းပလို့ရှိပေမဲ့လက်တွေ့မှာမြန်မာနိုင်ငံအတွက်ထိရောက်တဲ့ရလဒ်ကောင်းတွေခုထိမမြင်ရသေးဘူးလို့စီးပွားရေးလေလာသုံးသပ်သူဦးကင်မောင်ညိုဘောဂဗေဒကပြောပါတယ်။
ကိုယ်ဒီတော့ကတော့ဘာမှသူပြကြတာမရှိဘူး။ဒါဒီလိုလဲဆိုတော့အရှိတ်ပဲကျန်တဲ့နောက်ပဲကျန်မှာနောက်ပဲကျန်ကဘင်္ဂလားဒေ့ရှ်အိန္ဒိယမြန်မာဆိုဘင်္ဂလားဒေ့ရှ်နဲ့လည်းဘာမှသိထွေဘူးမရှိဘူး။အိန္ဒိယနဲ့လည်းဘာမှသိမရှိဘူး။သူတို့ကိုယ်တိုင်ကလည်းစိတ်ဝင်စားမှုနည်းတယ်လို့အဲ့ဒါလိုမှတ်မိတယ်
။မြန်မာနိုင်ငံပါဝင်တဲ့ BIMSTEC အဖွဲ့ကို1998ခုနှစ်မှာစတင်ဖွဲ့စည်းခဲ့တာဖြစ်ပြီး BRICS အဖွဲ့ကိုတော့2009ခုနှစ်မှာစတင်ဖွဲ့စည်းခဲ့တာပါ။ BRICS အဖွဲ့ဝင်နိုင်ငံတွေဟာကမ္ဘာလူဦးရေရဲ့42ရာခိုင်နှုန်းရှိပြီးစီးပွားကုန်သွယ်မှုပမာဏဒေါ်လာ16ထရီလီယံကျော်ရှိပါတယ်။ BRICS အဖွဲ့ဝင်နိုင်ငံတွေဟာတစ်ချိန်မှာခိုင်မာတဲ့ဘဏ္ဍာရေးအဖွဲ့အစည်းတစ်ခုထူထောင်ဖို့အတွက်ရည်မှန်းထားကြပါတယ်ခင်ဗျာ။